အမေရိကန်ရွေးကောက်ပွဲကိုလေ့လာဖို့ ICF တွေကမြန်မာသတင်းတောက်15ဦးကိုရွေးချယ်ခေါ်ယူခဲ့တာဖြစ်ပြီးဒီသတင်းတောက်တွေဟာမနေ့တနင်္ဂနွေနေ့ကဝါရှင်တန်ဒီစီမြို့တော်ကိုရောက်လာခဲ့ကြတာပါလေ့လာရေးအစီအစဉ်နဲ့ပတ်သက်လို့ ICF J ရဲ့တင်ဒန်းမှုဒေါက်ခင်မီဇော်က VOE ကိုအခုလိုပြောပါတယ
်သတင်းတောက်အနေနဲ့ဒီရွေးကောက်ပွဲတွေမှာဘယ်လိုတာဝန်မျိုးရှိတယ်လဲမဲဆန္ဒရှင်တွေမဲပေးတဲ့ပြည်သူတွေကိုဘယ်လိုဝန်ဆောင်မှုပေးရမလဲဒါတွေကိုကျမတို့ကသူတို့ကိုပြသပေးမှာပါနောက်ပြီးတော့သူတို့အနေနဲ့ကလည်းအမေရိကန်နိုင်ငံမှာကြားပြတ်ရွေးကောက်ပွဲကိုကိုယ်တိုင်ဘယ်လိုတည်င်းယူတယ်လဲဆိုတာလိုက်ပြီးလေ့လာလို့ရတယ်ဒီတင်နန်းကလူစီယန်းနာနဲ့မြောက်ကယ်ရိုလိုင်းနာဒီပြည်နယ်နှစ်ခုမှာကျင်းပတဲ့ကြားပြတ်ရွေးကောက်ပွဲအတွက်ကိုအကုန်လုံးခရီးထွက်ကြမယ်အဲ့ဒီမှာသူတို့ကိုယ်တိုင်ဟလာလေ့လာလို့ရမယ်အဲသတင်းဌာနကြီးတွေကနေပြီးတော့ပေါ့နော်သတင်းစာတွေရုပ်မြင်သံကြားတွေရေဒီယိုတွေကနေပြီးတော့ဘယ်လိုသတင်းယူတယ်လဲဘယ်လိုသတင်းတင်ပြတယ်လဲသတင်းကိုတင်ပြတဲ့အခါမှာဘယ်လိုအချက်တွေကိုသတိထားရမလဲအဲဒါတွေကအစသူတို့အကုန်လုံးအဲ့ဒီမှာကိုယ်တိုင်ကိုယ်ကျလေ့လာတင်ယူရမှာဖြစ်ပါတယ်
မြန်မာသတင်းတောက်15ဦးတည်းမှာဒေတာအသီးသီးကတိုင်းရင်းသားအမျိုးသမီးအမျိုးသားသတင်းတောက်တွေပါဝင်ပြီးနောက်ထပ်လည်းဒီလိုလေ့လာရေးအစီအစဉ်တွေဆက်လုပ်ဖို့ရှိတယ်လို့ဆိုပါတယ်အခုလိုအမေရိကန်ပြည်ထောင်စုကရွေးကောက်ပွဲလေ့လာရေးခီးစဉ်မျိုးဟာမြန်မာသတင်းတောက်တွေအတွက်အကျိုးရှိစေတယ်လို့ကိုရိုင်းပါဝင်သူတဦးဖြစ်သူသတင်းဝေဖန်ရေးသားနေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကပြောပါတယ
်။ဗမာပြည်ကဟိုလွတ်လပ်တဲ့ရွေးကောက်ပွဲဆိုတဲ့ဟာကဟိုမရှိခဲ့ဘူး2010တုန်းကဆိုရင်လည်းသူ့ဘာသာသူကျင်းပခဲ့တာပဲပြီးတော့2012ကြာဖြတ်ရွေးကောက်ပွဲတခုပဲရှိတယ်။အဲပြီးတော့မှ2015ရွေးကောက်ပွဲဆိုရင်တိုင်းပြည်ထဲကလူတွေအကုန်လုံးကလည်းဒါမျိုးလည်းမျှော်လင့်နေကြတယ်ဒါအရေးကြီးတဲ့ရွေးကောက်ပွဲပေါ့နော်တကဘာလုံးကလည်းဒါကြီးကိုစောင့်ကြည့်နေတယ်ဆိုတော့အဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေသတင်းတွေမှန်မှန်ကန်ကန်ရေးနိုင်ဖို့အတွက်ဒီလူတွေကိုမှန်မှန်ကန်ကန်တင်ပြနိုင်ဖို့အတွက်ဒီလိုလေ့လာရေးခီးစဉ်တွေကလိုအပ်တယ်လို့ထင်တယ်လေ
လေ့လာရေးအစီအစဉ်မှာနောက်ထပ်ပါဝင်သူတဦးဖြစ်တဲ့အေယာဝတီသတင်းတောက်မမျက်စုမွန်ကလည်းအမေရိကန်ရွေးကောက်ပွဲမှာကိုယ်တိုင်လေ့လာခွင့်ရတဲ့အတွေ့အကြုံတွေကိုမြန်မာနိုင်ငံရဲ့2015ရွေးကောက်ပွဲသတင်းယူရာမှာအထောက်အကူဖြစ်စေမယ်လို့မြင်ကြောင်းပြောပါတယ်
အဲကျွန်တော်ဒီက2010ရွေးကောက်ပွဲလုံးမှာဆိုလဲကျွန်တော်တို့ရခိုင်ပြည်နယ်မှာပွားပြီးတော့မှရွေးကောက်ပွဲတည်ရင်ကာပါလုပ်ခဲ့တယ်ပေါ့နော်ကာပါလုပ်ခဲ့တဲ့အခါမှာကျွန်တော်တို့အတိုင်းအတာတစ်ခုအထိဟိုလုံနိုင်တဲ့ဒီနောက်ပြောင်းနေတဲ့လုံနိုင်တဲ့အတိုင်းအတာတစ်ခုအထိလုံခွင့်မရခဲ့တာတွေရှိခဲ့တယ်ဟိုဥပမာဖြင့်ဒီမဲရုံပေါင်းလို့ချင်းတွေမှာတည်ရင်လာတယ်အဆဟိုဂျာမနီစတီအောင်အနေနဲ့လုံနိုင်တဲ့အတိုင်းအတာတစ်ခုအထိအဲရေးပြခွင့်မရခဲ့တာမျိုးတွေရှိခဲ့တယ်လေဆိုတော့အခုလာမယ့်2015မှာဆိုလို့ရှိရင်တော့2010ရာထင်နေတော့ပို့ပြီးတော့မှာအာရေးလို့ရလာနိုင်မယ်လို့လည်းမျှော်လင့်နေဒီဘက်ကနေပြီးတော့ရလာတဲ့ဟာတွေနဲ့ကျွန်တော်တို့ဘလောက်ထိဒီတင်နန်းကနေပြီးတော့ရသွားရရင်လည်းကျွန်တော်တို့ဟိုတော်တော်များများအသုံးချလို့ရနိုင်မယ်လို့ယုံကြည်ရမှာ
မြန်မာသတင်းတောက်တွေရဲ့အမေရိကန်ရွေးကောက်ပွဲလေ့လာရေးကာလဟာအောက်တိုဘာလ26ရက်နေ့ကနေနိုဝင်ဘာလ10ရက်နေ့အထိနှစ်ပတ်ကြာမြင့်မှာဖြစ်ပါတယ်။ဒါအပြင်ဒီလေ့လာရေးခီးစဉ်နောက်ပိုင်းရွေးကောက်ပွဲတည်င်းယူနီးနဲ့ပတ်သက်တဲ့ moment တင်နန်းတွေလည်းမြန်မာပြည်မှာဆက်ပြီးပေးမှာဖြစ်တယ်လို့ဒေါက်ခင်မီဇော်ကပြောပါတယ်။မြန်မာသတင်းတောက်တွေရဲ့လေ့လာရေးခီးစဉ်ကိုရန်ကုန်အမေရိကန်တန်ယုံကလည်းပူးပေါင်းပါဝင်ကူညီခဲ့ပါတယ်ရှင်။